ဘာဝရဘုရားသခင်ရဲ့သမာကျမ်းစာဓမ္မတိကျမ်းမှာယေရှုခရစ်တော်ရဲ့တပည့်တော်ဖြစ်တဲ့ရှင်လုကာရေးသားခဲ့တဲ့ကျမ်းပိုက်တချို့ကိုတင်ပြပါမယ်။လွန်ခဲ့တဲ့နှစ်ပေါင်း2000ခန့်မှာထိုတပည့်တော်တို့ဟာယေရှုခရစ်တော်နဲ့အတူတကွရှိနေစဉ်တုန်းကအကြောင်းများဖြစ်ပါတယ်။တပည့်တော်တို့ဟာယေရှုခရစ်တော်ရဲ့ဆောင်ရွက်ချက်မိန့်တော်မူချက်များကိုကိုယ်တိုင်တွေ့မြင်ကြားသိခဲ့ပြီးသမာကျမ်းစာထဲမှာရေးသားခဲ့ခြင်းဖြစ်ပါတယ်။အရှင်ယေရှုခရစ်တော်ဟာလောကသားအားလုံးရဲ့အပြစ်များအတွက်လောဟကတိုင်ပေါ်မှာအသေခံတော်မူခဲ့တဲ့သုံးရက်မြောက်သောနေ့မှာသေခြင်းမြစ်စုံမောင်ကိုအောင်မြင်ရှင်ပြန်ထမြောက်ပြီးသေခြင်းနဲ့အပြစ်တရားရဲ့တကိုးကိုချိုးဖယ်ပြီးတော့လူသားအားလုံးကိုအပြစ်ကနေကယ်လွတ်ပြီးအဖဖခင်သခင်ရဲ့ကယ်တင်ခြင်းဆုကျေးဇူးကိုရရှိစေခဲ့ပါတယ်။အဲ့ဒီဆောင်ရွက်နေစဉ်အချိန်ခါတုန်းကယေရှုခရစ်တော်နဲ့အတူတပည့်တော်အများရှိနေခဲ့ပါတယ်အခုအချိန်မှာသမာကျမ်းစာကိုစတင်ပြီးတော့ဖတ်ပါမယ်ရှင်လုကာခရစ်ဝင်အခန်းကြီး4အငယ်18 19ဖြစ်ပါတယ်ထာဝရဘုရား၏ဝိညာဉ်တော်သည်ငါအပေါ်မှာတည်တော်မူ၏အကြောင်းမူကားစင်ရသားတို့အားဝမ်းမြောက်စရာတရင်ကိုကြားပြောစေခြင်းကငါကိုဗိသိက်ပေးတော်မူပြီးကြေမွသောသူတို့၏အနာကိုပျောက်စေခြင်းက၎င်းဖန်သွာချုပ်ထားလျက်ရှိသောသူတို့အားလွတ်ခြင်းအကြောင်းနှင့်မျက်စိကန်းသောသူတို့အားမျက်စိမြင်ပြန်ခြင်းအကြောင်းကိုပြစေခြင်းက၎င်းညှင်းဆဲခံရသောသူတို့ကိုကယ်မစေခြင်းက၎င်းဟာဝရဖျား၏မင်္ဂလာနှစ်ကာလကိုကြားပြောစေခြင်းက၎င်းငါကိုစေလွတ်တော်မူပြီးဟုလာတည်းအခုပတ်သွားတဲ့ကျမ်းစာကတော့ရှင်ယေရှုခရစ်တော်ဟာဤလောကသို့ကြွလာရခြင်းအကြောင်းရည်ရွယ်ချက်ကိုလွန်ခဲ့တဲ့နှစ်ပေါင်း2000ကကိုရရှင်ကိုရိုင်းမိန့်တော်မူခဲ့တဲ့စကားများဖြစ်ပါတယ်ဆက်လက်ပြီးတော့ရှင်လုကာကရေးသားခဲ့တဲ့အဖြစ်ပြက်အစဉ်အတိုင်းကိုနားထောင်ကြည့်ကြရအောင်ရှင်လုကာခရစ်ဝင်ခန်းကြီး3အငယ်3ကနေ6ဖြစ်ပါတယ်ပရောဖက်ဟေရှာယဤကျမ်းစာ၌လာဒီကတော၌ဟစ်ကြော်သောသူ၏အတံမှာထာဝရဘုရားကြွတော်မူရာလမ်းကိုပြင်ကြလော့လမ်းခရီးတော်ကိုဖြောင့်စေကြလော့ဂျိုင်ဝမ်းဟာရှိသမျှတို့ကိုဖို့ရမည်တောင်ကြီးတောင်ငယ်ရှိသမျှတို့ကိုဖြိုရမည်ကောက်သောလမ်းများကိုဖြောင့်စေရမည်။ကြမ်းတမ်းသောလမ်းများကိုလည်းတုတ်တင်ပြင်ဆင်ရမည်။လူအပေါင်းတို့သည်ဘုရားသခင်ကယ်တင်တော်မူခြင်းအကြောင်းကိုမြင်ရဇလတန်ဟုလာသည်နှင့်အညီ။ယောဟန်သည်ယော်ဒန်မြစ်နား၌အနှံ့အပြားလှဲ့လည်၍အပြစ်လွတ်ခြင်းအဖို့နောင်တနှင့်ဆက်ဆိုင်သောဗတ္တိဇံတရားကိုဟောလေ၏။ဆက်လက်ပြီးတော့ရှင်လုကာခရစ်ဝင်ခန်းကြီး3အငယ်15 16ဖြစ်ပါလေလူများတို့သည်မျှော်လင့်၍ယောဟန်သည်ခရစ်တော်မှန်သည်မမှန်သည်ကိုနှလုံးထဲမှတွေးတောဆင်ခြင်ကြစဉ်ယောဟန်သည်လူအပေါင်းတို့အားပြန်ပြောသည်ကားငါသည်တင်တို့အားရေ၌ဗတ္တိဇံကိုပေး၏ငါထက်တတ်စွမ်းနိုင်သောသူသည်ကြွလာသည်၏ထိုသူ၏ခြေနှင်းတော်ကျိုးကိုမျှဖြီးခြင်းကငါမထိုက်ထိုသူသည်တန်ရှင်းသောဝိညာဉ်တော်၌၎င်းမိ၌၎င်းတင်တို့ကိုဗတ္တိဇံပေးမည်ဆက်လက်ပြီးတော့ရှင်လုကာခရစ်ဝင်ခန်းကြီး3အငယ်27နဲ့22ဖြစ်ပါတယ်လူအပေါင်းတို့သည်ဗတ္တိဇံကိုခံကြသောအခါယေရှုသည်လည်းဗတ္တိဇံကိုခံတော်မူ၍ဆုတောင်းစဉ်တွင်ကောင်းကင်ဖွင့်လင့်သဖြင့်တန်ရှင်းသောဝိညာဉ်တော်သည်ဂျိုးငဲ့ကဲ့သို့ကိုထင်ရှားလျက်ကိုယ်တော်အပေါ်၌ဆင်းသက်တော်မူ၍သင်ကားငါနှစ်သက်မြတ်နိုးရာငါဤချစ်သားပေသည်ဟုကောင်းကင်ကအတန်တော်ဖြစ်လေ၏ရှင်လုကာခရစ်ဝင်ခန်းကြီး3အငယ်23မှာ ဟိုခါယေရှုသည်နှစ်30ခန့်မြတ်ရှိတော်မူ၏ရှင်လူကာခရစ်ဝင်အခန်းကြီး၄အငယ်၁မှ၂၁တိုင်အောင်ဆက်လက်ဖတ်ပါမယ်။ယေရှုသည်တန်ရှင်းသောဝိညာဉ်တော်နှင့်ပြည့်စုံလျက်ယော်ဒန်မြစ်နားမှပြန်စဉ်တွင်ဝိညာဉ်တော်သည်တော၌ပို့ဆောင်တော်မူ၏။အရက်၄၀ပတ်လုံးမာနဤစုံစမ်းတွေးဆောင်ခြင်းကိုခံတော်မူ၏။ထိုကာလပတ်လုံးအစာအာဟာရကိုသုံးဆောင်တော်မူမူ။ထိုကာလလွန်ပြီးမှမွတ်သိပ်တော်မူ၏။မာနကလည်းကိုတော်သည်ဖျားသခင်သားတော်မှလင်ဤကြောက်ခဲကိုမုံဖြစ်စေခြင်းကအမိန့်ရှိတော်မူပါဟုလျှောက်လေ၏ယေရှုကလည်းလူသည်မုံအားဖြင့်သာအသက်ကိုမွေးရမည်မဟုတ်ဖျားသခင်မိန့်တော်မူသမျှအားဖြင့်အသက်ကိုမွေးရမည်ကြမ်းစာ၌လာသည်ဟုပြန်ပြောတော်မူ၏ထိုအခါမာနသည်ယေရှုကိုမြင့်လာသောတောင်ပေါ်သို့ဆောင်းသွား၍ဤလောက၌ရှိသမျှသောတိုင်းနိုင်ငံတို့ကိုတခဏချင်းတွင်ပြညွှန်၍ဤဘုံတကူအာနုဘော်ရှိသည်မြတ်ကိုငါ၌အပ်ခဲ့ပြီငါသည်ပေးလိုသောသူအားပေးရသည်ဖြစ်၍ကိုတော်အားပေးပါမည်ငါကိုကိုးကွယ်လျင်ဤအလုံးစုံတို့သည်ကိုတော်ဤဥစ္စာဖြစ်လိမ့်မည်ဟုလျှောက်လေ၏ယေရှုကလည်းအချင်းစာတန်ငါနောက်သို့ဆုတ်လော့သင်ဖျားသခင်ထာဝရဘုရားကိုကိုးကွယ်ရမည်ထိုဖျားသခင်ကိုသာဝတ်ပြုရမည်ဟုကြံစာလာသည်ဟုပြန်ပြောတော်မူ၏တဖန်မာနသည်ယေရှုကိုယေရုရှလင်မြို့သို့ဆောင်းသွား၍ဗိမာန်တော်၏အထွတ်၌တင်ထားပြီးလျှင်ကျမ်းစာလာသည်ကားတင့်ကိုစောင့်ရှောက်စေခြင်းကကောင်းကင်တမန်တို့အားတင့်ဖို့မှားထားတော်မူသည်ဖြစ်၍တင့်ဤခြေကိုကြောက်နှင့်မထိမခိုက်စေခြင်းကသူတို့သည်တင့်ကိုလက်နှင့်မဆချီပင့်ကြလိမ့်မည်ဟုလာ၏ထို့ကြောင့်ကိုတော်သည်ဘုရားသခင်သားတော်မှလျှင်ဤအထွတ်မှကိုကိုအောက်သို့ချလိုက်တော်မူပါဟုလျှောက်လေ၏ယေရှုကလည်းသင်၏ဖျားသခင်ထာဝရဖျားကိုသင်သည်အစုံအစမ်းမပြုရဟုကြံစာထားရှိသည်ဟုပြန်ပြောတော်မူ၏ထို့သောမာနသည်စုံစမ်းသွေးဆောင်ခြင်းအမှုအလုံးစုံကိုအကုန်အစင်ပြုပြီးလျှင်အထံတော်မှထွက်သွား၍ကာလအတန်ရာနေလေ၏ယေရှုသည်ဝိညာဉ်တော်တကောနှင့်ဂါလိလဲပြည်သို့ပြန်၍သတင်းတော်သည်ပတ်ဝန်းကျင်အရတ်တို့၌အနှံ့အပြားကျော်စောလေ၏တရားစရတ်တို့၌ဆုံးမဩဝါဒပေးတော်မူ၍လူအပေါင်းတို့သည်ကိုတော်ကိုချီးမွမ်းကြ၏ကြီးပွားတော်မူရာနာဇရက်မြို့သို့ရောက်ပြန်လျှင်ထုံးစံတော်ရှိသည့်အတိုင်းဥပုံနေ၌တရားစရတ်သို့ဝင်၍စံစာကိုဖတ်ရခြင်းကထတော်မူ၏ဇရက်ဆောင်သည်ပရောဖက်ဟေရှာယ၏စံစာကိုပေးသည်ဖြစ်၍စံစာတော်ဖွင့်တော်မူလျှင်တွေ့သောအချက်စကားဟုမူကားထာဝရဘုရား၏ဝိညာဉ်တော်သည်ငါအပေါ်၌တည်တော်မူ၏အကြောင်းမူကားဆင်းရဲသားတို့အားဝမ်းမြောက်စရာတည်င်းကိုကြားပြောစေခြင်းဟာငါကိုပိတ်သိပ်ပေးတော်မူပြီးကြေမွသောသူတို့၏အနာကိုပျောက်စေခြင်းက၎င်းဖန်သွာချုပ်ထားလျက်ရှိသောသူတို့အားလွတ်ခြင်းအကြောင်းနှင့်မျက်စိကန်းသောသူတို့အားမျက်စိမြင်ပြန်ခြင်းအကြောင်းကိုပြစေခြင်းက၎င်းညှင်းဆဲခံရသောသူတို့ကိုကယ်မစေခြင်းက၎င်းထာဝရဘုရား၏မင်္ဂလာနှစ်ကာလကိုကြားပြောစေခြင်းက၎င်းငါကိုစေလွတ်တော်မူပြီးဟုလာသတည်းကျမ်းစာကိုလက်၍ဇယက်ဆောင်အားပေးပြီးမှထိုင်တော်မူ၏ဇယက်၌ရှိသောသူအပေါင်းတို့သည်ကိုတော်ကိုစိတ်စိတ်ကြည်လက်နေကြ၏ယေရှုကလည်းယနေ့ပင်ဤကျမ်းစာချက်သည်တင်တို့ကြားသည့်အတိုင်းပြည့်စုံလေပြီဟုမိန့်တော်မူ၏ရှင်လူကခရစ်ဝင်အခန်းကြီး၅အငယ်၁၉မှ၂၆ဖြစ်ပါတယ်။တနေ့တနိုင်ကိုတော်သည်ဆုံးမဩဝါဒပေးတော်မူစဉ်ယေရုရှလင်မြို့မှစသောယူဒပြည်ဂါလိလဲပြည်မြို့ဝများတို့ကရောက်လာသောပါရိရှဲနှင့်နီးနေသည့်ဆရာတို့သည်ထိုင်လျက်ရှိကြ၍အနာရောဂါကိုငြိမ်းစေခြင်းကသခင်ဖျား၏တကူတော်သည်ထင်ရှား၏။ထိုအခါလက်ချေသေးသောသူတစ်ယောက်ကိုအိယာနှင့်တကွအထံတော်သို့ဆောင်ခဲ့၍ရှေ့တော်၌တွင်းထားခြင်းကရှာကြံကြ၏။လူစုဝေးလက်ရှိသောကြောင့်ဝင်စရာလမ်းကိုမတွေ့သဖြင့်အိမ်မိုးပေါ်တို့တက်၍အုံမိုးကိုဖောက်ပြီးမှလူနာကိုအိယာနှင့်တကွလူများအလဲယေရှု၏ရှေ့တော်သို့ရှောချကြ၏ကိုတော်သည်ထိုသူတို့၏ယုံကြည်ခြင်းကိုမြင်လျှင်လူနာအားအချင်းလူသင်၏အပြစ်ကိုလွတ်စေပြီဟုမိန့်တော်မူ၏ကျ ြံပြုဆရာနှင့်ပါရိရှဲတို့ကဖျားကိုလွန်ကြည့်၍ပြောသောဤသူကအဘယ်သူနည်းဖျားသခင်မတပါအဘယ်သူသည်အပြစ်ကိုလွတ်နိုင်သည်နည်းဟုထင်မှတ်ကြ၏ယေရှုသည်ထိုသူတို့၏ထင်မှတ်ခြင်းကိုသိတော်မူလျှင်သင်တို့၏စိတ်ထဲမှအဘယ်ကြောင့်ထင်မှတ်ကြသည်နည်းအဘယ်စကားကိုသာ၍ပြောလေသည်နည်းသင်၏အပြစ်ကိုလွတ်စေပြီဟုပြောလေသလားသင်ထ၏လှမ်းသွားလောဟုပြောလေသလားလူသားသည်မြေကြီးပေါ်မှအပြစ်လွတ်ပိုင်သည်ကိုသင်တို့သိစေခြင်းကထလောကိုအိတ်ရာကိုဆောင်၍ကိုအိမ်တို့သွားလောသင်အားငါဆိုသည်ဟုလက်ချေတည်သောသူအားမိန့်တော်မူ၏ထိုသူသည်လည်းလူများရှေ့မှချက်ချင်းထ၍အိတ်ရာကိုဆောင်လက်ဘုရားသခင်ဂုံတော်ကိုချီးမွမ်းလက်မိမိအိမ်တို့ဆောင်သွားလေ၏ထိုသူအပေါင်းတို့သည်မိန်မောတွေ့ဝေ၍ကြောက်ရွံ့အားကြီးသည်နှင့်ငါတို့သည်အံပွေသောအမှုရာကိုယနေ့မြင်ခဲ့ပြီဟုပြောဆို၍ဘုရားသခင်ဂုံတော်ကိုချီးမွမ်းကြ၏ရှင်လုကာခရစ်ဝင်ခန်းကြီး6အငယ်12မှ19ထိုနေ့ရက်ကာလ၌ကိုတော်သည်ဆုတောင်းပတနာပြုခြင်းကတောင်ပေါ်သို့ကြွ၍ဘုရားသခင်အားဆုတောင်းပတနာပြုလက်တညလုံးနေတော်မူ၏။မိုးလင်းသောအခါတပည့်တော်တို့ကိုခေါ်တော်မူ၍ပေတရုအမည်တစ်ကိုရသောရှိမုန်နှင့်သူညီအန်ဒရေ၊ယာကုပ်နှင့်ယောအား၊ဖိလိပ္ပုနှင့်ဘာသလမဲ၊မတ်သဲနှင့်သောမ၊အာလဖဲသား၊ယာကုပ်နှင့်ဇေလုဟုခေါ်ဝေါ်သောရှိမုန်၊ယာကုပ်၏ညီယူဒနှင့်ကိုယ်တော်ကိုအနှံသောယူရရှကာယုတ်ဒီဟူသောတကြိတ်နှစ်ပါးတို့ကိုရွေးကောက်၍တမန်တော်အမည်ဖြင့်သမုတ်တော်မူ၏ထိုသူတို့နှင့်တကွကိုတော်သည်တောင်ပေါ်ကဆင်းကြွ၍မြေညာအရ၌ရတ်တော်မူ၏တရားနာခြင်းက၎င်းအနာယောဂါတို့ကိုငြိမ့်စေခြင်းက၎င်းယေရုရှလင်မြို့မှဆ ảy ၍ယူဒပြည်ပင်လယ်ကမ်းနားတူတူမြို့ဇီဒုံမြို့အရရတို့ကလာကြသောလူအစုဝေးအပေါင်းတို့နှင့်တပည့်တော်အပေါင်းတို့သည်ရှိကြ၏ညဉ့်ညူးသောနတ်နှင်းစဲသောသူတို့သည်လည်းလာ၍ချမ်းသာရကြ၏ကိုတော်အထက်ကတကိုးထွက်၍လူအပေါင်းတို့ကိုတက်တာစေတော်မူသည်ဖြစ်၍ပရိသတ်အပေါင်းတို့သည်ကိုတော်ကိုတို့ခြင်းငါရှာကြံကြ၏ရှင်လုကာခရစ်ဝင်အခန်းကြီး၈အငယ်၄မှ၅ဖြစ်ပါသည်များစွာသောလူအပေါင်းတို့သည်မြို့ရွာအရရတို့မှအထံတော်သို့လာ၍စုဝေးလျက်ရှိကြသောအခါဥပမာစကားအားဖြင့်ငွတ်ဆိုတော်မူသည်မှာမျိုးစစ်ကျဲသောသူသည်မျိုးစစ်ကိုကျဲခြင်းကထွက်သွား၏အစီကိုကျဲသည်တွင်အချို့သောအစီတို့သည်လမ်း၌ကျသဖြင့်ကြော်နှင်းခြင်းကိုခံရ၍မိုးကောင်းငင်ငှက်တို့သည်ကောက်စားကြ၏အချို့သောအစီတို့သည်ကြောက်ပေါ်၌ကျသဖြင့်အပင်ပေါက်သောအခါမြေဩဇာမရှိသောကြောင့်ညှို့နွမ်းပျက်စီးခြင်းတို့ရောက်ကြ၏အချို့သောအစီတို့သည်စူးပင်တို့တွင်ကျသဖြင့်စုပင်တို့သည်အတူပေါက်၍နှင်းဆဲကြ၏အချို့သောအစေတို့သည်ကောင်းသောမြေ၌ကျသဖြင့်အပင်ပေါက်၍အစတရာပွားများ၍အသီးသီးကြကြီးဟုမိန့်တော်မူပြီးမှကြားစရာနာရှိသောသူမိဒီကားကြားပါစေဟုကြွေးကြော်တော်မူ၏တပည့်တော်တို့ကလည်းထိုဥပမာ၏အ내အတိတ်ပဲကဘယ်သို့နည်းဟုမေးလျှောက်ကြလင်ကိုတော်ကသင်တို့သည်ဘုရားသခင်နိုင်ငံတော်၏နတ်နည်းသောအရာတို့ကိုသိရသောအခွင့်ရှိကြ၏ကျင်းသောသူတို့မူကားမြင်လှက်ပင်အာယုံမပြုဘဲမြင်၍ကြားလှက်ပင်အနက်ကိုနားမလဲဘဲကြားရသည့်တိုင်အောင်သူတို့အားဥပမာအားဖြင့်ဟောရ၏ထိုဥပမာအ내အတိတ်ပဲကမျိုးစည်သည်ဘုရားသခင်တရားစကားဖြစ်၏လမ်း၌ရှိသောသူကတရားစကားကိုကြားသည်ရှိသောယုံကြည်ခြင်းကဲ့တင်ခြင်းတို့မရောက်စေခြင်းကမာနတည်လာ၍တရားစကားကိုနှလုံးထဲမှနှုတ်ယူသောသူကိုဆိုလိုသည်ကြောက်ပေါ်၌ရှိသောသူကတရားစကားကိုကြား၍ဝမ်းမြောက်သောစိတ်နှင့်ခံယူတော်လဲစိတ်နှလုံး၌အမြင့်မဆွဲခဏသာယုံကြည်သည်ဖြင့်စုံစမ်းနှောက်ယှက်ခြင်းကိုခံရသောအခါဖောက်ပြန်သောသူကိုဆိုလိုသည်သူပင်တို့တွင်ရှိသောသူကတရားစကားကိုကြားသည်ရှိသောလောကီစိုးရိမ်ခြင်းစီးစိမ်ကြွယ်ဝခြင်းကာမဂုဏ်ခံစားခြင်းတို့ကိုနှိပ်စက်၍အတိမတိသောသူကိုဆိုလိုသည်ကောင်းသောမြင်၌ရှိသောသူကဖြောက်မှန်စင်ကြယ်သောစိတ်နှလုံးနှင့်တရားစကားကိုကြားလျှင် ဆွဲလန်းသောအဖြစ်မြဲမြံစွာအတီးတီးသောသူကိုဆိုလိုသည်။ရှင်လုကာခရစ်ဝင်ခန်းကြီး၈အငယ်22မှ25ဖြစ်ပါတယ်။တနေ့တနေ့ယေရှုသည်တပည့်တော်တို့နှင့်အတူလှေထဲသို့ဝင်၍အိုက်တစ်ဖက်သို့ကူးကြကုန်ဝန်းကိုမိတ်တော်မူပြီးလင်လွင့်သွားကြ၏။အိုင်ကိုကူးသောအခါယေရှုသည်ကျင်းဆက်တော်မူ၏။အိုင်၌မိုးသက်မုန်တိုင်းဖြစ်၍လေသည်ရေနှင့်ပြည့်သောကြောင့်ဘေးရောက်လူ၏။တပည့်တော်တို့သည်ချင်းကပ်၍ကိုတော်ကိုနှိုးပြလင်သခင်သခင်အကျွန်ုပ်တို့သည်ပျက်စီးခြင်းသို့ရောက်ပါ၏ဟုလျှောက်ကြသောကိုတော်သည်ထ၍လေနှင့်လှိုင်းတဘိုးကိုဆုံးမတော်မူသည်ဖြင့်လေနှင့်လှိုင်းတဘိုးသည်ငြိမ့်၍သာယာလေ၏ကိုတော်ကလည်းသင်တို့ယုံကြည်ခြင်းစိတ်သည်အဘယ်မှရှိသနည်းဟုမေးတော်မူလျှင်သူတို့သည်ကြောက်ရွံ့အံ့ဩ၍ဤသူကအဘယ်သို့သောသူနှင့်လေနှင့်ရေကိုပင်မှားထားတော်မူ၍သူတို့သည်နားထောင်ပါသည်တကားဟုအချင်းချင်းပြောဆိုကြ၏ရှင်လုကာခရစ်ဝင်ခန်းကြီး9အငယ်18မှ26ဖြစ်ပါတယ်တယံရောအခါယေရှုသည်တပည့်တော်တို့နှင့်တကားစိတ်ကိုယ်ရအရ၌ဆုတောင်းတော်မူစဉ်လူများတို့သည်ငါ့ကိုအဘယ်သူဖြစ်သည်ကိုဆိုကြသည်နည်းဟုမေးမြန်းတော်မူလျင်လူအချို့တို့ကကိုတော်သည်ဗတ္တိဇံဆရာယောဟန်ဖြစ်သည်ဟု၍၎င်းအချို့ကအေလိယဖြစ်သည်ဟု၍၎င်းအချို့ကရှေးပရောဖက်တစ်ပါးပါထပြန်သည်ဟု၍၎င်းဆိုကြပါ၏ဟုလျှောက်ကြသောသင်တို့လည်းငါ့ကိုအဘယ်သူဖြစ်သည်ဆိုကြသည်နည်းဟုမေးတော်မူလျင်ပေတရုကကိုယ်တော်သည်ဖျားသခင်ဤခရစ်တော်ဖြစ်တော်မူသည်ဟုလျှောက်လေ၏ထိုအကြောင်းကိုအဘယ်သူအားမျှမပြောစိမ့်သောငါတပည့်တော်တို့ကိုကြက်တီးစွာပြင်းညတ်တော်မူ၏ထိုမှတပါလူသားသည်များစွာခံရမည်လူအကြီးအကဲရစ်ပြောဟိတ်အကြီးကြမ်းပြုစရာတို့ဤငင်းပယ်ခြင်းကို၎င်းအသေးသက်ခြင်းကို၎င်းခံရမည်သုံးရမြောက်သောနေ့၌ထမြောက်လိမ့်မည်ဟူသောအကြောင်းများတို့ကိုမိန့်တော်မူ၏ထိုမှတပါလူအပေါင်းတို့အားမိန့်တော်မူသည်ကားငါ၌စိတ်ကလိုသောသူဖြစ်လျင်ကိုညှင်းပယ်ရမည်ကိုလောဝါကားတိုင်းကိုနေတိုင်းထမ်း၍ငါနောက်သို့လိုက်ရမည်အကျဉ်သူသည်မိမိအသက်ကိုကယ်ဆယ်ခြင်းကအလိုရှိ၏ထိုသူသည်အသက်ရှုံးလိမ့်မည်အကျဉ်သူသည်ငါကြောင့်အသက်ရှုံး၏ထိုသူသည်မိမိအသက်ကိုကယ်ဆယ်လိမ့်မည်ဤစကြဝဠာကိုအကျွေးမဲ့အစိုးရ၍ကိုဆုံးရှုံးသောသူသည်အဘယ်ကျေးဇူးရှိသနည်းအကျဉ်သူသည်ငါ့ကို၎င်းငါစကားကို၎င်းရှက်၏လူသားသည်မိမိဖုံမိမိအဖခမည်းတော်၏ဘုံတန်ရှင်းသောကောင်းကင်တမန်တို့၏ဘုံကိုဆောင်လျက်ကြွလာသောအခါထိုသူကိုရှက်တော်မူလတန်ရှင်လုကာခရစ်ဝင်အခန်းကြီး9အငယ်28မှ36ကိုဆက်ဖတ်ပါမယ်။ထိုသို့မိန့်တော်မူသည့်နောက်၈ရက်လောက်လွန်သောအခါယေရှုသည်ပေတရု၊ယောဟန်၊ယာကုပ်တို့ကိုခေါ်၍ဆုတောင်းခြင်းငှာတောင်ပေါ်သို့တက်ကြွတော်မူ၏။ဆုတောင်းတော်မူစဉ်တွင်မျက်နာတော်သည်ထူးခြားသောအစင်းရောင်ရှိ၍အဝတ်တော်လည်းပြောင်ပြောင်လက်လက်ဖြူ၏။မောရှေနှင့်အေလိယဒီဟုသောလူနှစ်ယောက်တို့သည်ဘုံအတရေနှင့်ထင်ရှား၍ကိုရောနှင့်အတူဆွေးနွေးလျက်ယေရုရှလင်မြို့၌စုတည်တော်မူမည်အကြောင်းအရာကိုပြောကြ၏ပေတရုနှင့်သူ၏အဖော်တို့သည်မျက်စိလေးလံသဖြင့်တငိုင်းငိုင်းရှိကြ၏နိုးသောအခါဘုံအတရေတော်ကို၎င်းကိုရောနှင့်ရပ်နေသောလူနှစ်ယောက်ကို၎င်းမြင်ကြ၏ထိုသူတို့သည်အထံတော်မှသွားကြစဉ်ပေတရုကသခင်ဤအရ၌နေွယ်ကောင်းပါ၏ကိုရောဘုတဲတဆောင်မောရှေဘုတဆောင်အေလိယဘုတဆောင်တဲသုံးဆောင်ကိုအကျွန်ုပ်တို့စားလို့ပါရစေဟုရောင်ရမ်း၍လျှောက်လေ၏ထိုသို့လျှောက်ပြီးမှမိုးတိမ်သည်သူတို့ကိုလွှမ်းမိုး၍မောရှေနှင့်အေလိယသည်တိမ်ထဲသို့ဝင်သည်ကိုတပည့်တော်တို့သည်ကြောက်ချင်းရှိကြသည်ဖြစ်၍ဤသူကငါ၏ချစ်သားပေသည်သူ၏စကားကိုနားထောင်ကြလောက်ဟုမိုးတိမ်ကအတန်တော်ဖြစ်လေ၏ထိုအတန်တော်ဖြစ်သည့်ခနာချင်းတွင်ယေရှုသည်တယောက်တည်းရှိတော်မူ၏။တပည့်တော်တို့သည်မိမိတို့မြင်သောအရာကိုဝှက်ထား၍ထိုကာလ၌အဘယ်သူအားမျှမကြားမပြောဘဲနေကြ၏။ ခရစ်ဝင်အခန်းကြီး15အငယ်1မှ9ဖြစ်ပါတယ်။ရှင်လုကာခရစ်ဝင်အခန်းကြီး15အငယ်1မှ9ဖြစ်ပါတယ်။အခွန်ခံသောသူတို့နှင့်ဆိုးသောသူအပေါင်းတို့သည်နားထောင်ခြင်းကအထံတော်သို့ချဉ်ကပ်သည်ဖြစ်၍ဖာရိရှဲနှင့်ကျမ်းပြုဆရာတို့ကဤသူသည်ဆိုးသောသူတို့ကိုလက်ခံ၍သူတို့နှင့်အတူစားပါသည်တကားဟုကဲ့ရဲ့အပြစ်တင်ကြ၏။ထိုအခါဥပမာစကားကိုမိန့်တော်မူသည်ကသင်တို့တွင်တစ်စုံတစ်ယောက်သောတူ၌တိုးတရာရှိ၏။တိုးတစ်ကောင်ပျောက်လျင်99ကောင်သောတိုးတို့ကိုတောတွင်ထားခဲ့ပြီးမှပျောက်သောတိုးတစ်ကောင်ကိုမတွေ့မီတိုင်အောင်သွား၍မရှာဘဲနေမည်လော။တွေ့ပြီးလျင်ဝမ်းမြောက်သောစိတ်နှင့်ပခုံးပေါ်မှတင်ထမ်း၍မိမိအိမ်သို့ရောက်သောအခါအဆွေခွန်ပွန်းအိမ်နီးချင်းများကိုခေါ်၍ပျောက်သောသူကိုငါတွေ့ပြီငါနှင့်အတူဝမ်းမြောက်ကြလောဟုဆိုတတ်သည်မဟုတ်လောထုံဤသူဖြောက်မှန့်၍နောင်တရစရာအကြောင်းမရှိသောသူ99ရက်တို့၌ကောင်းငင်သားတို့သည်ဝမ်းမြောက်ခြင်းရှိသည်ထက်နောင်တရသောလူစုတစ်ယောက်၌သာ၍ဝမ်းမြောက်ခြင်းရှိကြသည်ဟုငါဆို၏မှ34ထိုအခါကိုရောသည်တကြိတ်နှစ်ပါးသောတပည့်တော်တို့ကိုခေါ်၍ငါတို့သည်ယေရုရှလင်မြို့သို့ယခုသွားကြ၏ပရောဖက်များရေးမှတ်သမျှလူသား၌ပြည့်စုံရလိမ့်မည်တပါးမျိုးသားတို့လက်သို့အနှံခြင်းပြည့်ရဲ့ပြူခြင်းနှင်းဆဲခြင်းတွေနှင့်ထွေးခြင်းကိုခံရလိမ့်မည်သူတို့သည်လူသားကိုရိုက်ပုတ်၍တတ်ကြလိမ့်မည်သုံးရက်မြောက်သောနေ့၌ထားမြောက်လိမ့်မည်ဟုမိန့်တော်မူ၏ထိုစကားတော်တခွန်းကုန်မြတ်တပည့်တော်တို့သည်နားမလည်ကြထိုအကြောင်းအရာသည်ဟွက်ထားလျက်ရှိသည်ဖြစ်၍မိန့်တော်မူချက်အ내ကိုမယိမ့်မိကြရှင်လုကာခရစ်ဝင်အခန်းကြီးစကောအငယ်28မှ48ဖြစ်ပါတယ်။ထိုတို့မိန့်တော်မူပြီးမှတပည့်တော်တို့ရှေ့၌ကြွ၍ယေရုရှလင်မြို့သို့ခရီးသွားတော်မူ၏။တန်လွင်အမည်ရှိသောတောင်ကြီးရင်၌ဘက်ဖာဂေရွာနှင့်ဘေသနိရွာအနီးသို့ရောက်တော်မူသောအခါတပည့်တော်နှစ်ယောက်တို့ကိုဆွေလွတ်၍သူတို့ရှေ့၌ရှိသောရွာသို့သွားကြ။ထိုရွာသို့ရောက်လျင်အဘယ်သူမှမစည်းဘူးသောမြဲကလေးချီနောင်လက်ရှိသည်ကိုတင်တို့တွေ့လိမ့်မည်မြဲကျိုးကိုဖြီး၍ဆောင်ခဲ့ကြသူတစ်ပါးကအဘဲကြောင့်မြဲကျိုးကိုဖြီးသည်နည်းဟုတင်တို့ကိုဆိုလင်တခင်အလိုရှိသည်ဟုပြန်ပြောကြလောက်ဟုမိန့်တော်မူ၏ထို့သောဆေလွတ်တော်သူတို့သည်တွား၍စကားတော်အတိုင်းတွေ့ကြ၏မြဲကျိုးကိုဖြီးစဉ်တွင်မြဲရှင်တို့ကအဘဲကြောင့်မြဲကျိုးကိုဖြီးသည်နည်းဟုဆိုလင်တခင်အလိုရှိသည်ဟုပြန်ပြောကြ၏ယေရှုထံတော်သို့မြဲကလေးကိုဆောင်ခဲ့၍မြဲကျောပေါ်မှမိမိတို့အဝတ်ကိုတင်ပြီးလျှင်ကိုတော်ကိုစီးစေကြ၏ခရီးသွားတော်မူစဉ်တွင်လူများတို့သည်မိမိတို့အဝတ်ကိုလမ်း၌ခင်းကြ၏တန်လွင်တောင်ပေါ်ကဆင်းရရက်ကိုရောက်တော်မူသောအခါတပည့်တော်များအပေါင်းတို့သည်မိမိတို့မြင်ခဲ့ပြီးသောတကိုးတော်များကိုထောက်၍ဝမ်းမြောက်သောစိတ်နှင့်ဘုရားသခင်ကိုထောပနာပြု၍ထာဝရဘုရား၏အခွင့်နှင့်ကြွလာတော်မူသောရှင်ဘုရင်သည်မင်္ဂလာရှိစေတည်း။ကောင်းကင်ဘုံ၌ငြိမ်သက်ခြင်းဖြစ်စေတည်း။ကောင်းကင်ဘဝဝယ်ဘုံကြီးပါစေတည်းဟုကြွေးကြော်ကြ၏။လူစုအဝေး၌ပါသောပါရိရှဲအချို့တို့ကအရှင်ဘုရားကိုတော်၏တပည့်တို့ကိုဆုံးမပါဟုလျှောက်ကြသော။ယေရှုကလည်းငါဆိုသည်ကဤသူတို့သည်တိတ်ဆိတ်စွာနေလျင်ကြောက်ခဲတို့သည်ချက်ချင်းကြွေးကြော်ကြလိမ့်မည်ဟုမိန့်တော်မူ၏။ယေရုရှလင်မြို့အနီးသို့ရောက်၍ကြည်မြင်လက်ငိုကြွေးတော်မူ၍အချင်းမျိုးတင်ဤငြိမ်သက်ခြင်းနှင့်ဆက်ဆိုင်သောအရာတို့ကိုတင်ဤလက်ထက်ယခုကာလ၌ပင်တင်သည်သိရလျင်မင်္ဂလာရှိ၏ယခုမူကားထိုအရာတို့ကိုတင်ဤမျက်စိရှိမှမထင်ရှားစေခြင်းကဟွက်ထားလေရှိ၏အကြောင်းမူကားတင့်ကိုကြည်ရှုပြုစုတော်မူသောဂျေဇုကိုတင်သည်မတိမမှတ်သောကြောင့် သင်၏ရန်သူတို့သည်တင့်ပတ်လေတွင်တတ်ထီ၍လေးမျက်နှာ၌ဝိုင်းရန်လက်ချုပ်ထားပြီးလျှင်သင်၏ကိုမဆ၍သင်၏သားသမီးတို့ကိုမြေနှင့်တညီသည်ဤသဖြင့်သင်၌ကြောက်တစ်ခုပေါ်မှတစ်ခုမျှထပ်ဆင်း၍မကြံရစ်စေခြင်းကပြုကြသောအချိန်ကာလသည်ရောက်လိမ့်မည်ဟုမိန့်တော်မူ၏ဗိမာန်တော်တို့ဝင်တော်မူပြီးလျှင်ဗိမာန်တော်၌ရောင်းဝယ်သောသူတို့ကိုနှင်ထုတ်လျက်ငါအိမ်သည်ဆုတောင်းရာအိမ်ဖြစ်၏ဟုကြားစာ၌လာတော်လဲသင်တို့သည်ထိုအိမ်ကိုဓမြတွင်ဖြစ်စေကြပြီတကားဟုမိန့်တော်မူ၏ကိုတော်သည်နေတိုင်းဗိမာန်တော်၌ဆုံးမဩဝါဒပေးတော်မူ၏ရစ်ပြောဟိတ်အကြီးကြံပြုစရာလူတို့တွင်အကြီးအကဲဖြစ်သောသူတို့သည်ကိုယ်တော်ကိုတတ်ချင်းကရှာကြတော်လဲလူအပေါင်းတို့သည်ဒေသနာတော်ကိုစိစိနားထောင်သောကြောင့်တတ်နိုင်သောအခွင့်ကိုမတွေ့မရကြကျေးဇူးပြု၍တစ်ခွေကိုတစ်ဖက်သို့ပြောင်းရွှေ့ဖွင့်ပြီးဆက်လက်နားထောင်ပါရှင်လုကာခွဲဝင်အခန်းကြီး22အငယ်1မှ6ဖြစ်ပါတယ်ပဒခါအမည်ရှိသောအဇုမပွဲခံကံဤတွင်ရစ်ပြောဟိအကြီးတို့နှင့်ကြံပြုဆရာတို့သည်ကိုတော်ကိုအဘယ်သို့တတ်ရအနည်းဟုရှာကြံကြ၏ဘေကြောင့်ရှာကြံကြရသည်နည်းဟုမူကားလူများတို့ကိုကြောက်ကြ၏ထိုအခါစာရန်သည်တပည့်တော်တစ်ကြိမ်နှစ်ပါးအဝင်ဖြစ်သောယူဒစကာရုပ်အထဲသို့ဝင်သည်ဖြစ်၍ထိုသူသည်ယစ်ပြောဟိတ်အကြီးများဗိမာန်တော်မူများတို့ထံသို့သွားပြီးလျှင်ယေရှုကိုအဘယ်သို့အာရမည်နည်းဟု၍တိုင်ပင်လေ၏ထိုသူတို့သည်ဝါမြောက်သောစိတ်ရှိ၍ငွေပေးမည်ဟုဝန်ခံကြ၏ယူဒစကာရုပ်သည်လည်းဝန်ခံပြီးမျှလူများမရှိစဉ်တွင်ကိုတော်ကိုအချင်းကအစဉ်တင့်သောအချိန်ကာလကိုရှာကြံလက်နေ၏ရှင်လုကာခရစ်ဝင်ခန်းကြီး22အငယ်39မှ54ရှင်လုကာခရစ်ဝင်ခန်းကြီး22အငယ်39မှ54ထိုနောက်အလေတော်ရှိသည့်အတိုင်းတန်လွင်တောင်တို့ထွက်ကြတော်မူ၍တပည့်တော်တို့သည်နောက်တော်သို့လိုက်ကြ၏ထိုအရတ်တို့ရောက်တော်မူလျှင်သင်တို့သည်စုံစမ်းနှောက်ရှက်ခြင်းနှင့်ကင်းလွတ်မည်အကြောင်းဆူတောင်းကြလောဟုမိန့်တော်မူပြီးမှတပည့်တော်တို့နှင့်တောက်ခဲတပြည့်လောက်ခွာသွား၍ဒူးထောက်လက်"အိုအဖာအလိုတော်ရှိလျှင်ဤခွက်ကိုအကျွန်ုပ်မှလွှဲတော်မူပါ"သို့တော်လည်းအကျွန်ုပ်အလိုရှိသည့်အတိုင်းမဖြစ်ပါစေနှင့်ကိုတော်အလိုရှိသည့်အတိုင်းဖြစ်ပါစေဆူတောင်းတော်မူ၏ထိုအခါကောင်းငင်တမန်သည်ထင်ရှားလာ၍ကိုတော်ကိုအားပေးရ၏ပြင်းစွာသောဝေဒနာကိုခံလျက်အထူးသဖြင့်ကြိုးစား၍ဆုတောင်းတော်မူ၏ချွေးထွက်တော်မူသည်ကားမြေပေါ်၌ကျသောသွေးဆက်ခဲကဲ့သို့ဖြစ်သည်ထိုသို့ဆုတောင်းပြီးမှယေရှုသည်ထ၍တပည့်တော်တို့ရှိရာသို့ပြန်သောအခါသူတို့သည်ဝမ်းနည်းသောစိတ်ရှိသည်နှင့်အိပ်ပျော်လက်နေကြသည်ကိုတွေ့တော်မူလျင်သင်တို့သည်အဘယ်ကြောင့်အိပ်ပျော်ကြသနည်းထကြစုံစမ်းနှောက်ရှက်ခြင်းနှင့်ကင်းလွတ်မည်အကြောင်းဆုတောင်းကြလောဟုမိန့်တော်မူ၏ထိုသို့မိန့်တော်မူစဉ်တွင်ပင်တပည့်တော်တစ်ကြိမ်နှစ်ပါးအဝင်ဖြစ်သောယူဒရှကာယုတ်သည်လူအပေါင်းတို့ကိုလမ်းပြလျက်လာ၍ယေရှုကိုနမ်းခြင်းကချင်းကပ်လေ၏ယေရှုကလည်းယူဒသင်သည်နမ်းခြင်းကိုပြုလျက်လူသားကိုအပ်သလောဟုမိန့်တော်မူ၏ယေရှုနှင့်အတူပါသောသူတို့သည်ဖြစ်အံ့သောအမှုကိုမြင်လျှင်သခင်အကျွန်ုပ်တို့သည်ဓာနှင့်ခောက်ရပါမည်လောဟုမေးလျှောက်ပြီးမှတယောက်သည်ယေပြောဟိမင်းကျွန်တယောက်ကိုခုတ်သည်ဖြင့်လက်ရနရွက်ပြက်လေ၏ယေရှုကလည်းတန်စီဟုမိန့်တော်မူ၍နရွက်ကိုလက်တော်နှင့်တို့သည်ဖြင့်အနာကိုပျောက်စေတော်မူ၏ထိုအခါအထံတော်သို့ရောက်လာသောယေပြောဟိအကြီးဗိမာန်တော်မူလူအကြီးအကဲတို့အားယေရှုကသင်တို့သည်ဓမြကိုဖမ်းနေကဲ့သို့ငါကိုဖမ်းအံ့သောငါဒါနှင့်ဒုတ်များကိုလက်ဆွဲလက်လာကြသည်တကားငါသည်ဗိမာန်တော်၌တင်တို့နှင့်အတူရှိနေစဉ်တင်တို့သည်ငါကိုမဖမ်းမစီးကြသို့တော်လဲယခုအချိန်ကတင်တို့အချိန်ဖြစ်၏ပေါင်မိုက်တကိုးလည်းဖြစ်၏ဟုမိန့်တော်မူ၏ ထိုသူတို့သည်ကိုတော်ကိုဖမ်းဆီး၍ရစ်ပြောဟိတ်မင်း၏အိမ်သို့ဆောင်သွားကြ၏ပေတရုသည်လည်းသူတို့နှင့်ဝေးစွာလိုက်လေ၏ရှင်လုကာခရစ်ဝင်ခန်းကြီး22အငယ်63မှ81ဖြစ်ပါတယ်ယေရှုကိုကင်ဆွဲသောသူတို့သည်ကိုတော်ကိုပြည့်ရွယ်ပြည့်၍ရိုက်ပုတ်ကြ၏မျက်နာတော်ကိုဖုံးပြီးလျှင်လက်နှင့်ပုတ်လျက်ကိုတော်ကိုအဘယ်သူပုတ်သည်ကိုပရောဖက်ပြု၍ဟောတော်မူပါဟုဆိုကြ၏အခြားသောစကားများဖြင့်လည်းကိုတော်ကိုကဲ့ရဲ့၍ပြောဆိုကြသည်၏မိုးလင်းသောအခါလူတို့တွင်အကြီးအကဲဖြစ်တော်သူရစ်ပြောဟိတ်အကြီးကြံပြုစရာတို့သည်စီးဝေး၍ကိုတော်ကိုလွတ်တော်သို့ဆောင်သွားပြီးလျှင်ပင်သည်ခရစ်တော်မှန်လျှင်ငါတို့အားပြောလောဟုဆိုကြ၏ယေရှုကလည်းငါပြောလျှင်သင်တို့သည်မယုံငါမေးလျှင်လည်းသင်တို့သည်မဖြေဘဲငါကိုမလွတ်ဘဲနေကြလိမ့်မည်နောက်၌လူသားသည်ဘုရားသခင်၏တကိုးတော်လက်ရဘက်၌ထိုင်တော်မူလတ္တဟုမိန့်တော်မူသောထိုသူအပေါင်းတို့သည်တို့ဖြစ်၍သင်သည်ဘုရားသခင်သားတော်မှန်သည်တကားဟုဆိုကြလျှင်သင်တို့ဆိုသည့်အတိုင်းမှန်သည်ဟုမိန့်တော်မူ၏ထိုသူတို့ကလည်းအဘယ်သက်သေးလူသေးသနည်းသူဤစကားကိုငါတို့ကိုယ်တိုင်ကြားရပြီဟုဆိုကြ၏ရှင်လုကာခရစ်ဝင်ခန်းကြီး23အငယ်1မှ25ဖြစ်ပါတယ်ထိုအခါမင်းအရာရှိအပေါင်းတို့သည်ထ၍ကိုတော်ကိုပိလတ်မင်းထံသို့ဆောင်သွားကြပြီလျှင်ဤသူသည်ပြည်သူပြည်သားအများကိုလှည့်ပြ၍မိမိသည်ခရစ်တော်ဒီဟုသောရှင်ဘုရင်ဖြစ်ကြောင်းကိုဆိုလျက်ကဲတာဘုရင်ကိုအခွန်မဆက်နှင့်ဟုမြစ်သားသည်ကိုကျွန်ုပ်တို့တွေ့ပါပြီဟုအပြစ်တင်ကြ၏ပိလတ်မင်းကသင်သည်ယူဒာရှင်မြင်မှန်သလားဟုယေရှုကိုမေးလျင်မင်းကြီးမေးသည့်အတိုင်းမှန်သည်ဟုပိန့်တော်မူ၏ပိလတ်မင်းကဤသူ၌အဘယ်အပြစ်ကိုမြငါမတွေ့ဟုယေပြောဟိအကြီးတို့နှင့်လူအပေါင်းတို့အားပြောဆိုလျင်ထိုသူတို့သည်သာ၍ပြင်းစွာသောအတန်နှင့်ဟစ်ကြော်လက်ဤသူသည်ဂါလိလဲပြည်မှဆ၍ဤအရတ်တိုင်အောင်ယူဒာပြည်၌အနှံ့အပြားဆုံးမဩဝါဒပေး၍လူများကိုနှိုးဆော်သောသူဖြစ်ပါသည်ဟုလျှောက်ဆိုကြ၏ပိလာမင်းသည်ဂါလိလဲဟူသောစကားကိုကြားလျင်ထိုသူသည်ဂါလိလဲလူဖြစ်သလားဟုမေးမြန်း၍ဟေယုံမင်းပိုင်သောသူဖြစ်သည်ကိုသိသောအခါထိုမင်းထံသို့ပို့စေ၏ထိုအခါဟေယုံမင်းသည်ယေရုရှလင်မြို့၌ရှိသည်ထိုမင်းသည်ယေရှုကိုမြင်လျင်အလွန်ဝမ်းမြောက်ခြင်းရှိအကြောင်းမူကားအထက်ကသတင်းတော်များကိုကြား၍ကိုတော်ကိုမြင်ခြင်းကကြာမြင့်စွာအလိုရှိသည်ဖြစ်၍ပြတော်မူသောနမိတ်လက္ခဏာတစုံတစ်ခုကိုမြင်ရမည်ဟုမျှော်လင့်လည်နေ၏ထိုအခါဟေယုံမင်းသည်ကိုတော်ကိုများစွာမေးမြန်းတော်လဲအဘယ်စကားကိုမြပြန်တော်မမူရစ်ပြောဟိတ်အကြီးနှင့်ကြံပြုစရာတို့သည်ထ၍ပြင်းထန်စွာအပြစ်တင်ကြ၏ဟေယုံမင်းသည်စစ်တရဲတို့နှင့်တကွကိုတော်ကိုမခတ်မညားဘဲပြည့်ရည်ပြု၍တင့်တယ်သောအဝတ်ကိုဝတ်စီပြီးမှပိလတ်မင်းထံသို့ပို့ပြန်စေ၏ထိုနေ့၌ပိလတ်မင်းနှင့်ဟေယုံမင်းတို့သည်အချင်းချင်းအစီဖွဲ့ကြ၏အထက်ကရံပက်ဖြစ်ကြသည်တဖန်ပိလတ်မင်းသည်ယေပျောဟိတ်အကြီးမင်းအရာရှိလူများတို့ကိုခေါ်၍ပြည်သူပြည်သားများကိုပုံကန်စေသောသူကဲ့သို့ဤလူကိုတင်တို့သည်ငါထံသို့ပို့ဆောင်ကြသည်ဖြစ်၍တင်တို့ရှိမှငါစစ်ကြောတော်လဲတင်တို့တင်တော်အပြစ်တစုံတစ်ခုကိုမြသူ၌ငါမတွေ့ဟေယုတ်မင်းသည်လည်းမတွေ့ထိုမင်းထံသို့ငါပို့စေပြီဤသူသည်အသေးအသက်ချင်းကိုခံထိုက်သောအမှုတစုံတစ်ခုကိုမြမပြုထိုကြောင့်သူကိုငါဆုံးမ၍လှုပ်မည်ဟုဆိုလေ၏ထိုပွဲ၌လူများတို့အားတစုံတယောက်သောသူကိုမလှုပ်ဘဲမနေရသတည်းလူအပေါင်းတို့ကထိုသူကိုထုတ်ပါလော့အကျွန်ုပ်တို့အားဘာရဘကိုလှုပ်ပါလော့ဟုတညီတညွတ်ထီးဟစ်ကြော်ကြ၏ထိုဘာရဘကမြို့၌ပုံကန်ခြင်းအပြစ်လူအသက်ကိုတတ်ခြင်းအပြစ်ကြောင့်ထောင်ထဲ၌လှိုင်ထားသောသူဖြစ်သည်ပိလတ်မင်းသည်ယေရှုကိုလွှတ်ချင်သောကြောင့်ထိုသူတို့အားတဖန်ပြောဆိုလေ၏သူတို့ကလည်းထိုသူကိုလက်ဝါးကတိုင်မှရိုက်ထားပါရိုက်ထားပါဟု ဟေ့ကြောကြ၏ပိလမင်းကအထိုးသူသည်ဘယ်အပြစ်ကိုပြုပြီးသနည်းတေထိုက်သောအပြစ်တစ်စုံတစ်ခုမြသူ၌ငါမတွေ့ထိုကြောင့်သူကိုငါဆုံးမ၍လွတ်မည်ဟုသုံးချိန်မြောက်အောင်ဆိုလင်လူများတို့သည်ထိုသူကိုလောဘကတိုင်မှရိုက်ထားစေခြင်းကကြီးစွာသောအတန်နှင့်ကြက်ကြက်တောင်းသဖြင့်သူတို့၏အတန်နှင့်ရစ်ပြောဟိတ်အကြီးတို့၏အတန်သည်နိုင်လေ၏ပိလမင်းသည်လည်းသူတို့တောင်းသည့်အတိုင်းဖြစ်စေခြင်းကစီရင်၍ပုံကန်ခြင်းအပြစ်လူအသက်ကိုတတ်ခြင်းအပြစ်ကြောင့်ထောင်ထဲမှလောင်ထားသောသူကိုလူများတောင်းသည့်အတိုင်းလွတ်ပြီးမှယေရှုကိုသူတို့အလိုသို့အားလိုက်လေ၏ရှင်လူကာခရစ်ဝင်ခန်းကြီး23အငယ်32မှ56ဆက်ဖတ်ပါမယ်ထိုအခါကိုတော်နှင့်အတူလူဆိုးနှစ်ယောက်တို့ကိုလည်းတတ်အံ့သောငါထုတ်သွားကြ၏ကရဏီအမိရှိသောအရတ်တို့ရောက်ကြသောကိုတော်နှင့်တကွထိုလူဆိုးတို့ကိုလက်ရတော်ဘက်၌တယောက်လက်ဝဲတော်ဘက်၌တယောက်လဝါကတိုင်မှရိုက်ထားကြ၏ယေရှုကလည်းအိုအဖာသူတို့၏အပြစ်ကိုလွတ်တော်မူပါသူတို့သည်ကိုပြုသောအမှုကိုမသိကြဟုမွတ်ဆိုတော်မူ၏အဝတ်တော်ကိုလည်းစာရေးတံချ၍ဝေဖန်ကြ၏လူများတို့သည်လည်းကြီးရှုလည်းယက်နေကြ၏ထိုသူတို့နှင့်အတူမင်းအရာရှိသူကဤသူသည်သူတစ်ပါးတို့ကိုကယ်တင်တတ်၏ခရစ်တော်သည်ဟုသောဖျားသခင်ရွေးချယ်တော်သူမှန်လေကိုကိုကိုကဲတင်ပါလေစေဟုပြည့်ရဲ့ပြူကြ၏စစ်တရဲတို့သည်လည်းလာ၍ပုံးရီကိုကတ်ပေးလေပင်သည်ယုဒရှင်ပြန်မှန်လေကိုကိုကဲတင်လော့ဟုပြည့်ရဲ့ပြုလေဆိုကြ၏ခေါင်းတော်ပေါ်မှာတတ်၍အပြစ်ဖော်ပြသောတပည့်လိမ့်စာချက်ဟူမူကားဤသူသည်ယုဒရှင်ပြန်ပေသည်ဟုဟေပြဲဘာသာဟေလတဘာသာယောမဘာသာအဖြင့်ရေး၍ခေါင်းတော်ပေါ်မှာတတ်သည်ဆွဲထားသောလူဆိုးနှစ်ယောက်တွင်တစ်ယောက်ကပင်သည်ခရစ်တော်မှန်လင်ကိုကို၎င်းငါတို့ကို၎င်းကဲတင်လော့ဟုကိုတော်ကိုကဲ့ရဲ့၍ဆိုလေ၏တယောက်မူကားမိမိအဖို့ကိုဆုံးမ၍သင်သည်ဤသူနီးသူအပြစ်ဒဏ်ခံလျက်ပင်ဖျားသခင်ကိုမကြောက်သလောငါတို့သည်ကိုပြုမိသောအပြစ်နှင့်အလျောက်ခံရသည်ဖြစ်၍တရားသဖြင့်ခံရကြ၏ဤသူမူကားအဘယ်အပြစ်ကိုမျှမပြုဟုဆိုပြီးလျှင်သခင်ကိုတော်သည်နိုင်ငံတော်တည်လက်ကြွလာတော်မူသောအခါအကျွန်ုပ်ကိုအောက်မေ့တော်မူပါဟုယေရှုကိုလျှောက်ဆို၏ယေရှုကလည်းငါအမှန်ဆိုသည်ကားယနေ့တွင်သင်သည်ငါနှင့်အတူပရတိသူပုံ၌ရှိလိမ့်မည်ဟုမိန့်တော်မူ၏ထိုအချိန်သည်မွန်းတဲ့အချိန်လောက်ဖြစ်၍သုံးချက်တည်းအချိန်တိုင်အောင်မြေတစ်ပြင်လုံး၌မှောင်မိုက်အတိဖြစ်လေ၏နေအယောင်ကွယ်ပြောက်လေ၏ဗိမာန်တော်ဤကလကသည်နှစ်ဖြာကွဲလေ၏ယေရှုသည်လည်းကြီးသောအတန်နှင့်ကြွေးကြော်တော်မူပြီးလျှင်အိုအဖာအကျွန်ုပ်စိတ်ဝိညာဉ်ကိုကိုတော်လက်၌အကျွန်ုပ်အပ်ပါ၏ဟုမိန့်တော်မူလျက်အသက်ချုပ်တော်မူ၏ထိုအချင်းရာတို့ကိုတတ်မှုသည်မြင်လင်စင်စစ်ဤသူသည်ဖြောက်မှတ်တော်သူမှန်ပေ၏ဟုဆို၍ဘုရားသခင်ကိုချီးမွမ်းလေ၏ထိုမှုကိုအကြည့်ရှုလာတော်သူအပေါင်းတို့သည်ထိုအချင်းရာများကိုမြင်လင်ရင်ဘတ်ကိုခတ်၍ပြန်သွားကြ၏ဂါလိလဲပြည်မှနောက်တော်သို့လိုက်လာသောမိမတို့နှင့်ကိုတော်ကိုတိကျွမ်းတော်သူအပေါင်းတို့သည်လည်းဝေးကကြည့်ရှု၍ရက်နေကြ၏ထိုအခါယူရပ်ပြည်အိမတ်တဲမြို့သားယောသအမိရှိသောလွတ်အရာရှိတယောက်သည်အခြားသောလွတ်အရာရှိတို့၏တိုင်ပင်စီရင်ခြင်းကိုဝန်ခံတော်သူမဟုတ်ဘုရားသခင်နိုင်ငံတော်ကိုမျှော်လင့်သောသူတော်ကောင်းသူတော်မြတ်ဖြစ်သည်နှင့်ပိလမင်းထံသို့ဝင်၍ယေရှု၏အလောင်းတော်ကိုတောင်းလေ၏အလောင်းတော်ကိုချ၍ပိတ်ချောနှင့်ပိုက်ရည်ပြီးလျှင်တယောက်ကိုမျှမတကြိုဘူးသောကြောက်တင်းញိုင်းတွင်၌ထားလေ၏ထိုနေ့ကအဖိတ်နေဖြစ်၍ဥပုံနေ့အချိန်ဤတည်းဂါလိလဲပြည်ကကိုရောနှင့်အတူလာသောမိမများသည်တင်းញိုင်းတော်ကို၎င်းအလောင်းတော်ကိုအဘယ်သို့ထားသည်ကို၎င်း အကြည့်ရှုလိုက်လာကြ၏ထိုနောက်မှပြန်သွားပြီးလင်စီမွေးနှင့်နန္ဒာမျိုးကိုပြင်ဆင်၍ပြညတ်တော်အတိုင်းဥပုပ်နှိမ့်၌အလုံးမလုံးပဲနေကြ၏ရှင်လုကာခရစ်ဝင်အခန်းကြီး24ငယ်1မှ17ခုနှစ်ရက်တွင်ပထမနေ့ရက်အာယုန်တက်သောအချိန်၌ထိုမိမတို့သည်အခြားသောမိမတို့နှင့်တကွမိမိတို့ပြင်ဆင်သောနန္ဒာမျိုးကိုစောင့်လျှင်တင်းကြိုင်းတော်သို့သွားကြ၏ရောက်သောအခါပင်ဝ၌ပိတ်သောကြောက်သည်လိတ်လံလျက်ရှိသည်ကိုတွေ့မြင်၍အတွင်းသို့ဝင်သောသခင်ယေရှု၏အလောင်းတော်ကိုမတွေ့ကြထိုအကြောင်းကြောင့်ထိုသူတို့သည်တွေးတော်သောစိတ်ရှိစဉ်တွင်လူနှစ်ယောက်တို့သည်ပျို့ပျို့ပြက်ပြက်သောအဝတ်ကိုဝတ်ဆင်လျက်ပေါ်လာ၏ထိုမိမတို့သည်ကြောက်လန့်သောစိတ်နှင့်ငုံ၍နေစဉ်တွင်ထိုသူတို့ကတင်တို့သည်အသေးကောင်ရှိရာအရ၌အသက်ရှင်သောသူကိုအဘယ်ကြောင့်ရှာကြသနည်းဤအရ၌မရှိထမြောက်တော်မူပြီလူသားသည်သိုးသောသူတို့လက်သို့အနှံခြင်းလက်ဝါးကတိုင်မှအသေးတတ်ခြင်းကိုခံရမည်သုံးရမြောက်သောနေ့၌ထမြောက်လိမ့်မည်ဟုဂါလိလဲပြည်၌ရှိတော်မူစဉ်တင်တို့အားမိန့်တော်မူသောစကားကိုအောက်မေ့ကြအောင်ဟုဆိုကြသည်ရှိတော်ထိုမိမတို့သည်စကားတော်ကိုတတိယ၍တင်းကြိုင်းတော်ကပြန်လင်ထိုအကြောင်းအရာအလုံးစုံတို့ကိုတကြိတ်တပါးသောသူမှဆ၍ကျင်းတော်တပြည့်တော်အပေါင်းတို့အားပြန်ကြကြ၏ထိုအကြောင်းအရာကိုတမန်တော်တို့အားပြောတော်သူကမာဂရာလမာရိတောဟာနယာကုပ်၏အမိဖြစ်သောမာရိမှဆ၍အခြားသောမိန်းမများဖြစ်သည်သူတို့၏စကားကိုဒန်တိုင်၏စကားကဲ့သို့ထင်မှန်း၍တမန်တော်တို့သည်မယုံကြသို့တော်လည်းပေတရုသည်ထ၍သင်္ချိုင်းတော်သို့ပြေးလေ၏ရောက်သောအခါငုံကြည့်၍ပိတ်ပဆိုးသာရှိသူကိုမြင်လင်ထိုအကြောင်းအရာကိုအံ့ဩ၍မိမိအိမ်သို့ပြန်သွား၏တမန်တော်ဝုဒ္ဓုခန်းကြီး1ငယ်3မှ17အသေးခံတော်မူပြီးလျှင်တမန်တော်တို့အားအရက်40ပတ်လုံးကိုကိုပြ၍ဘုရားသခင်နိုင်ငံတော်နှင့်ဆက်ဆိုင်သောအရာတို့ကိုမိမ့်မွတ်တော်မူလျက်မိမိအသက်ရှင်သည့်အကြောင်းကိုခိုင်ခံ့သောတက်သည့်အများအဖြစ်ပြတော်မူ၏ထိုတမန်တော်တို့ကိုစုဝေးစေတော်မူပြီးလျှင်ယေရုရှလင်မြို့မှမထွက်မသွားဘဲခမည်းတော်၏ဂရိကိုငတ်နေမိအကြောင်းမှာတော်မူ၍ထိုဂရိတော်ကိုငါဟောပြောသဖြင့်သင်တို့သည်ကြားသိရကြပြီဂရိတော်အချက်ဟူမူကားယောဟန်သည်ရေ၌ဗတ္တိဇံကိုပေး၏။သင်တို့သည်မကြာမမြင့်မီတန်ရှင်းသောဝိညာဉ်တော်၌ဗတ္တိဇံကိုခံရကြလိမ့်မည်ဟုမိန့်တော်မူ၏။ထိုတမန်တော်တို့သည်လည်းစုဝေး၍သခင်ဖျားယခုအခါကိုတော်သည်ဣတရေလအမျိုးသားတို့အားနိုင်ငံကိုပြန်ပေးတော်မူမည်လောဟုမေးလျှောက်ကြလျင်သခင်ဖျားကခမည်းတော်၏တကိုးအားဖြင့်စီရင်တော်မူသောအချိန်ကာလကိုသိရသောအခွင့်သည်သင်တို့၌မရှိထိုတို့မရှိတော်လေသင်တို့အပေါ်သို့တန်ရှင်းသောဝိညာဉ်တော်ဆင်းသက်တော်အခါသင်တို့သည်တကိုးကိုရ၍ယေရုရှလင်မြို့မှစတော်ယူဒပြည်ရှမာရိပြည်မြေကြီးစွန်းတိုင်အောင်ငါဤသက်သည်ဖြစ်ကြလိမ့်မည်ဟုမိန့်တော်မူ၏တမန်တော်တို့သည်ကြိရှုလက်နေကြစဉ်သခင်ဖျားသည်အထက်သို့ဆောင်ယူခြင်းကိုခံတော်မူ၍မိုးတိမ်သည်ကိုတော်ကိုမျက်ကွယ်အောင်ခံယူလေ၏ထိုတို့ကြွတော်မူသည်ကိုတမန်တော်တို့သည်ကောင်းကင်သို့စိတ်စိတ်ကြည်မြော်လက်နေကြစဉ်တွင်လူနှစ်ယောက်တို့သည်ဖြူစင်သောအဝတ်ကိုဝတ်ဆင်လက်တမန်တော်တို့အနားမှပေါ်လာ၍အိုဂါလိလဲလူတို့အဘယ်ကြောင့်ကောင်းကင်သို့ကြည်မြော်လက်နေကြသနည်းသင်တို့နှင့်ခွာ၍ကောင်းကင်သို့ဆောင်ယူခြင်းကိုခံတော်မူသောထိုယေရှုသည်သင်တို့မျက်မှောက်၌ကောင်းကင်သို့ကြွသွားတော်မူသည်နည်းတူတပံကြွလာတော်မူလတန်ဟုပြောဆို၏ဘုရားသခင်ဂရုတော်ရှိခဲ့တဲ့အတိုင်းပဲတန်ရှင်းသောဝိညာဉ်တော်ဟာတပည့်တော်များအပေါ်မှာဆင်းသက်တဲ့အခါမှာယေရှုခရစ်တော်ရဲ့အသေးခံခြင်းရှင်ပြန်ထမြောက်ခြင်းဆိုတဲ့အနက်အဓိပ္ပာယ်တွေကိုတပည့်တော်ဆိုတဲ့တမန်တော်များဟာအလွန်ရဲရင့်စွာစတင်ပြီးတော့အဲ့ဒီချိန်ကနေစပြီး ွေးကြော်ဟောပြောတက်တည်ခံကြပါတယ်။အခုအဲ့ဒီဟောပြောတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့ရှင်ပေတုဟောပြောခဲ့တဲ့စကားအချို့ကိုနားထောင်ကြည့်ကြရအောင်။တမန်တော်ဝုထုအခန်းကြီး1အငယ်36မှ39ဖြစ်ပါတယ်။ထို့ကြောင့်တင်တို့သည်လောဝါကတိုင်မှာပွင့်မြတ်သောယေရှုကိုဘုရားသခင်သည်ခရစ်တော်အရာ၌၎င်းအစိုးရသောရှင်အရာ၌၎င်းခန့်ထားတော်မူသည့်အကြောင်းကိုဣသေလအမျိုးသားအပေါင်းတို့ကိုအတတ်အမှန်သိမှတ်ကြလော့ဟုပေတရုဟောလေ၏ထိုသူတို့သည်ကြားရလျှင်စိတ်နှလုံးပူပန်ခြင်းရှိ၍ညီကိုတို့အဘယ်သို့ပြုရပါမည်နည်းဟုပေတရုမှဆ၍အခြားသောတမန်တော်တို့အားမေးမြန်းကြ၏ပေတရုကလည်းသင်တို့၏အပြစ်ကိုလွတ်စေခြင်းကနောင်တရ၍တယောက်မျှမကျွင်ယေရှုခရစ်၏နာမ၌ဗတ္တိဇံကိုခံကြလော့တို့ပြုလင်သန့်ရှင်းသောဝိညာဉ်တော်ဒီဟုသောစုကျေးဇူးတော်ကိုခံရကြလိမ့်မည်အကြောင်းမူကားဂရိတော်သည်သင်တို့နှင့်၎င်းသင်တို့၏သားသမီးတို့နှင့်၎င်းဝေးသောသူတို့တွင်ငါတို့၏ဖျားသခင်ထာဝရဖျားခေါ်တော်မူသမျှသောသူတို့နှင့်၎င်းဆိုင်သည်ဟုဟော၏ရှင်လုကာဟာယေရှုခရစ်တော်မိန့်တော်မူချက်များဆောင်ရွက်ခဲ့ပုံအမြောက်အများကိုပမာကျမ်းစာထဲမှာရေးသားထားခဲ့ပါတယ်။ဒါပေမဲ့ကက်ဆက်တစ်ခွင်မှာအချိန်ရသလောက်တွင်းယူပြီးအခုနားထောင်ခဲ့ပြီးဖြစ်ပါတယ်။ယေရှုခရစ်တော်ဟာသေခြင်းအပြည့်ရဲ့တကူစာရမဏတ်တို့ကိုအောင်မြင်ခဲ့တဲ့တကူကြီးတဲ့ကယ်တင်ရှင်ဖြစ်ပြီးဖဖျားသခင်ရဲ့ကယ်တင်ခြင်းကြီးစုကိုလူတိုင်းရရှိစေဖို့ဒီလောကကိုကြွဆင်းခဲ့တယ်ဆိုတဲ့အကြောင်းအခုနားထောင်ရတဲ့ကျမ်းပိတ်များကနေဖော်ပြနေပါတယ်ရှင်လုကာရေးသားခဲ့တယ်လို့ပဲရှင်ယောဟန်ခရစ်ဝင်ကျမ်းခန်းကြီး3အငယ်16 19မှာလဲဘုရားသခင်ဟာယေရှုခရစ်တော်အားဖြင့်ကယ်တင်ခြင်းအမှုကိုထင်ရှားစွာဆောင်ရွက်ခဲ့ကြောင်းအခုခဏနားထောင်ကြည့်ကြရအောင်ရှင်ယောဟန်ခရစ်ဝင်ခန်းကြီး3အငယ်16 19ဘုရားသခင်သားတော်ကိုယုံကြည်သောသူအပေါင်းတို့သည်ပျက်စီးခြင်းသို့မရောက်ထာဝရအသက်ကိုရစေခြင်းငှာဘုရားသခင်သည်မိမိ၌တပါတီသောသားတော်ကိုစွန့်တော်မူသည့်တိုင်အောင်လောကီသားတို့ကိုချစ်တော်မူ၏လောကီသားတို့အားအပြစ်စီရင်ခြင်းငှာဘုရားသခင်သည်သားတော်ကိုဤလောကသို့ဆေလွတ်တော်မူသည်မဟုတ်လောကီသားတို့သည်ကိုတော်အားဖြင့်ကယ်တင်ခြင်းသို့ရောက်မည်အကြောင်းဆေလွတ်တော်မူ၏ဓမ္မတိကျမ်းတဏှာမှာတမန်တော်ရှင်ဘောလုဟာယောမအသင်းတော်ကိုရေးတဲ့စာဆောင်ရှိပါတယ်အဲ့ဒီစာဆောင်မှာလဲတကောကြီးတဲ့ကယ်တင်ရှင်ယေရှုခရစ်တော်ကိုယုံကြည်လက်ခံရင်ဘုရားသခင်ရဲ့ကယ်တင်ရှင်စုကျေးဇူးကိုရရှိကြောင်းဖော်ပြထားတာကိုယောမဩဝါဒစာအခန်းကြီး30အငယ်9နဲ့30ဖြစ်ပါတယ်အဘယ်သို့နည်းဟုမူကားတင်ဒီသခင်ယေရှုကိုနှုတ်ဖြင့်ဝန်ခံ၍ဘုရားသခင်သည်သူကိုတည်ခြင်းမှထမြောက်စေတော်မူပြီးဟုစိတ်နှလုံးထဲ၌ယုံကြည်လင်ကယ်တင်ခြင်းသို့ရောက်လိမ့်မည်။ဖြောင့်မရာသို့ရောက်ခြင်းကစိတ်နှလုံးဖြင့်ယုံကြည်ရ၏။ကယ်တင်ခြင်းသို့ရောက်ခြင်းကနှုတ်ဖြင့်ဝန်ခံရ၏။